အောက်လတ်၁၉ရက်နေ့ဟာမျက်စင်တွင်ပါနေကြကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်ပါတယ်။ဒီနေ့2019ခုနှစ်ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာတော့ကမ္ဘာတော်ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာပါဝင်လှူရှားနေတဲ့အမျိုးသမီးတွေကိုအထူးဂုဏ်ပြုထားကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အပြည့်အစုံကိုဆက်လက်နှာစင်ကြည့်ပါခင်ဗျာ
။ World Humanitarian Day honors aid workers around the world who risk their own lives to help save and improve the lives of others. This year,
ကုလသမဂ္ဂအထွေထွေအတွင်းရဲ့မှကြောင့်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုကတစ်ဆင့်ဒီနေ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာအမျိုးသမီးတွေကိုအထူးဂုဏ်ပြုကြောင်းပြောကြားခဲ့တာပါလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်နေတဲ့အမျိုးသမီးတွေကြောင်းအခုကြီးလိုအပ်နေတဲ့ကလေးတွေမျိုးသားအမျိုးသမီးတွေရဲ့ဘဝအခြေအနေပုံမကောင်းမွန်ခဲ့ရပါတယ်ဒါကြောင့်အဲ့ဒီအမျိုးသမီးတွေကိုအထူးဂုဏ်ပြုရတာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေမှကြောင်းဂူတာရက်စ်ကပြောခဲ့တာဖြစ်ပါတယ်ပရိသတ်ကတွေကြာရောက်ရှိနေတဲ့အရသားတွေကိုအခုကြီးပေးနေတာကအစကျောကကုဆက်ပြောင်းပွားမှုလို့ဘေးကိစ္စတွေကိုဖြေရှင်းတာမျိုးတွေအထိလူသားချင်းစာနာမှုဆိုင်ရာနယ်ပယ်မှာအမျိုးသမီးတွေရှေ့တန်းကပါဝင်နေကြောင်းသူတို့ရဲ့ပါဝင်မှုအတိုင်းအတာမြင့်တက်လာတဲ့အခါအကူအညီပေးရေးလုပ်ငန်းတွေပုံပုံထိရောက်လာကြောင်းလည်းအတည်ငြိမ်မှုချုပ်ကပြောပါတယ်။ကုလသမဂ္ဂရဲ့အဆိုအရကမ္ဘာတဝန်းအကူအညီပေးရေးဆိုင်ရာဝန်ထမ်းအမျိုးသမီးလှူတာ2သိန်းခွဲရှိလို့ဒါဟာအကူအညီပေးရေးလှူတာဝန်ထမ်းအလုံးရဲ့40%ခန့်တုန်းလည်းဖြစ်ပါတယ်။ဒါပေမဲ့အကူအညီပေးရေးလုပ်ငန်းတွေဟာဘယ်ကုသလုပ်ငန်းတွေတော့မဟုတ်ပါဘူး။ကလကူရဲ့အပြင်တတိတခြားပုံမူအန္တရာယ်များလို့နေပါတယ်ကုလသမဂ္ဂဆိုရာအီရတ်နိုင်ငံဘက်ဒတ်မျိုးကကုလသမဂ္ဂယုံတိုက်ခိုက်ခံရတဲ့2003ခုနှစ်ဩဂုတ်လကစလို့ဒီနေ့အထိလူသားချင်းစာနာမှုဆိုင်ရာဝန်ထမ်း4500ကျော်ပေးဆုံးဒဏ်ရာရဒါမှမဟုတ်အတိုက်ခိုက်ခံရအဖမ်းခံကြရတယ်လို့ဆိုပါတယ်အကြမ်းဖျင်းတစ်ပတ်မှ5ကြိမ်နီးပါးတိုက်ခိုက်ခံရတဲ့သဘောဖြစ်ပါတယ်ဒီအထက်အမျိုးသမီးလူသားတွေဟာလူရမှုလိမ်ပိုင်းဆိုင်ရာစော်ကားခံရမှုနဲ့တခြားအကြမ်းဖက်ခံရမဲ့အန္တရာယ်ပိုရှိတယ်လို့လည်းဆိုပါရယ်ဂျနီဗာမြို့မှာတော့2019ခုနှစ်ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့ကိုဂုဏ်ပြုပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်ထောက်အထူးတွေတွင်ရင်းမှုနဲ့အရေးပေါ်အကူအညီပေးရေးဒုတိယအကြီးအကဲမစ်အာဆူလာမူလာကပြုလုပ်ခဲ့ပါတယ
် We mark today the World Humanitarian Day to honor aid workers around the world who often risk
လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှူဒါန်းတွေကိုဂုဏ်ပြုဖို့ဒီနေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်သတ်မှတ်တာပါအကူအညီပေးရေးလှူဒါန်းတွေဟာတစ်ခါတည်းရမှာသူတို့ရဲ့အသက်အန္တရာယ်ကြောက်ရွံ့ခံပြီးတော့သူတို့ရဲ့အလုပ်ကိုလုပ်ကြရတာဖြစ်ပါတယ်သူတို့ရဲ့အကူအညီကိုပို့ပြီးတော့လိုအပ်လာရှိပါပဲအန္တရာယ်ကလည်းပိုပြီးကြီးလာနေပါတယ်ဒီနေ့နဲ့ကတော့အကူအညီပေးရေးလှူဒါန်းတွေအတွက်၅နှစ်အတွင်းအစိုးဆုံးနှစ်ပါမှတ်တမ်းထားခဲ့တဲ့အချိန်ကစပြီးတော့ပြောရင်တော့ဒုတိယအစိုးဆုံးနှစ်ဖြစ်ခဲ့ပါတယ်2018ခုနှစ်အတွင်းမှာနိုင်ငံ35နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာလှူဒါန်း405ရောက်အန္တရာယ်ကျရောက်ခဲ့ပြီးတော့132ရောက်သေဆုံးခဲ့သလို144ရောက်ဒဏ်ရာရရှိခဲ့ပြီးအယောက်130အဖမ်းခံခဲ့ရပါတယ်
။ဒီနေ့ဟာလူသားချင်းစာနာမှုဆိုင်ရာနေ့ကျင်းပလာခဲ့တာစနစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။စနစ်ပြည့်တဲ့နေ့မှာအကူအညီပေးရေးလှူဒါန်းတွေအထက်မျိုးသမီးလှူဒါန်းတွေကိုအထူးဂုဏ်ပြုတဲ့အကြောင်းကိုလည်းသူကပြောပါတယ်။
This World Humanitarian Day, the Office for the Coordination of Humanitarian Affairs, OCHA, has launched a campaign showcasing 24...
ဒီနေ့လူသားချင်းစာနာမှုဆိုင်ရာနေ့မှာတော့မှတ်တမ်းအဖြစ်အပျက်ဇလုံး24ခန်းလို့ခေါ်ဆိုတဲ့ campaign စီစဉ်တစ်ခုကိုစခဲ့ပါတယ်။လူသားချင်းစာနာမှုကူညီပေးရေးဆိုင်ရာလုပ်ငန်းတွေမှာစွန့်စွန့်တမန်တာဝန်ထမ်းဆောင်ခဲ့ပြီးတော့အထောက်အကူပြုခဲ့တဲ့အမျိုးသမီး24ယောက်ကိုဂုဏ်ပြုထားတဲ့အစီအစဉ်မှာ
အမျိုးသမီးဝန်ထမ်းလှူဒါန်းတွေဟာဒုက္ခရောက်နေသူတွေကိုတွားရောက်တွေ့ဆုံနိုင်ဖို့အရေးစိတ်သက်ဆွေးနွေးတာကအစအီပိုလာလိုကုသရောဂါခံစားနေရတဲ့လူတွေကိုအသက်ကယ်တင်ဖို့လှုပ်ဆောင်ကြသလိုသဘာဝပေးရန်တွေရည်အတွက်လည်းအကူအညီအများကြီးပေးနေတာဖြစ်ကြောင်းအထူးသဖြင့်ပဋိပက္ခဒါမှမဟုတ်အချက်အသေးအတွင်းရောက်ရှိနေတဲ့ကလေးသူငယ်တွေနဲ့အမျိုးသမီးတွေကိုအမျိုးသမီးလူသားတွေကပုံပြီးတိတိရဲ့အကူအညီပေးနိုင်တယ်လို့လည်းမစ်အာဆူလာမူလာကပြောပါတယ်။2003ခုနှစ်မှာအီရတ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံအတိုက်ခံခဲ့ရရာမှာကုလဝန်ထမ်း24ယောက်တိစုံခဲ့ပါတယ်။တချိန်မှာကုလသမဂ္ဂအတူရမှုချုပ်ဖြစ်လာမယ်လို့ခန့်မှန်းခံထားရသူကုလသမဂ္ဂအတူရမှုချုပ်ရဲ့အထူးကိုယ်စားလှယ်ဘရာဇီးနိုင်ငံသားဆာဂျီယိုဗီယရာဒီမယ်လိုနဲ့အမျိုးသမီး9ယောက်လည်းအသက်ဆုံးရှုံးခဲ့ပါတယ်။အီရတ်မှာတည်ဆုံးခဲ့သူတွေအပါအဝင်လူသားချင်းစာနာမှုလုပ်ငန်းအတွက်အသက်ပေးဆက်ခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့2008ခုနှစ်ကစပြီးဩဂုတ်လ19ရက်နေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ကြောင်းပါခင်ဗျာ။